အမေရိကန်ပြည်သူ့မှာကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတန်းတရာပြည့်ဖြစ်ကြောင်းသမ္မတအင်ဂျီရောကကြေညာလိုက်ပါတယ်။လွန်ခဲ့တဲ့တစ်လလောက်ကထက်နှစ်ဆနီးပါးတိုးလာတာလို့လည်းအင်ဂျီရောရဲ့ကိုဗစ်ကာယောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာညှိနှိုင်းရေးမှူးဂျက်ဖ်ဇင်းစာတောက်ချန်နေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ
။ Today 100 million Americans are fully vaccinated. Nearly double the 55 million who were fully vaccinated at the end of March.
ဒီကနေ့အမေရိကန်မှာကာကွယ်ဆေးထိုးပြီးသူတန်းတရာရှိသွားပါပြီ။မလာကုန်ထိ 55% နီးပါးရှိနေရတာနဲ့နှစ်ဆတိုးလာတာပါလို့အင်ဂျီရောရရှိကပြောသွားတာပါ။ခက်ခဲချမ်းသာတဲ့နှစ်ကိုဖြတ်သန်းခဲ့ရတဲ့အမေရိကန်တန်းတရာအတွက်ကာယောဂါကနေကာကွယ်ပေးနိုင်တော့မှဖြစ်တာကြောင့်စိတ်ရချမ်းသာနေနိုင်ကြမယ်။သတင်းကောင်းဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။အမေရိကန်မှာအသက်16နှစ်ထက်အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးခွင့်ရှိပြီးမလာကုံနောက်ဆုံးထားပြီးစီထိုးခွင့်ရှိတဲ့သူအားလုံးအတွက်ကာကွယ်ဆေးတွေအလုံလောက်ရှိမှဖြစ်ကြောင်းလည်းသမ္မတဂျိုးဘိုင်ဒန်ကကြေပေးထားပါဗျ။အမေရိကန်ပြည်သူဂျွန်ဆော့ပ်ကင်းစ်တက်တို့စီရင်ရကိုဗစ်ကာယောဂါကူးစက်သူ32သန်းကျော်ရှိတဲ့အမေရိကန်ကကမ္ဘာမှာအများဆုံးဖြစ်ပြီးတကြောပြန်ကူးစက်မှုတွေကြုံနေရတဲ့အိန္ဒိယနိုင်ငံကတော့18သန်းကျော်ရှိပါတယ်။ပြည်ထောင်နိုင်ငံမှာတော့ဇွန်လ15ရက်နေ့ကစပြီးအရွယ်ရောက်သူအားလုံးကာကွယ်ဆေးထိုးခွင့်ရမှာဖြစ်ကြောင်းလည်းသမ္မတအီမန်နျူရယ်မက်ခရွန်ကတောက်ချနေမှာပဲကြေညာထားပါတယ်။ကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်အချက်အသေးကျုံနေရတဲ့အိန္ဒိယနိုင်ငံအတွက်အမေရိကန်ကပေးပို့တဲ့အရေးပေါ်ဆေးဘက်ဆိုင်ရာအကူအညီတွေတောက်ချနေမှာပဲရောက်ရှိသွားပါပြီ။ကာယောဂါကြောင့်သေဆုံးသူ2သိန်းကျော်နဲ့ကူးစက်မှုတွေမြန်မြန်ဆန်ဆန်တိုးလာနေချိန်မှာပဲအမေရိကန်ရဲ့အကူအညီတွေရောက်လာတာပါ။ Super Galaxy အမေရိကန်သယ်ယူပို့ဆောင်ရေးစစ်လေယာဉ်နဲ့တည်ဆောင်လာတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေထဲမှာတော့အောက်ဆီဂျင်မှု400ကျော်ဆေးရုံသုံးပစ္စည်းတွေနဲ့ကိုဗစ်ရောဂါပိုးကူးစက်မှုတွေမြန်မြန်ဆန်ဆန်စစ်ဆေးနိုင်မဲ့ပစ္စည်းတွေလည်းပါပါတယ်။ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကလူရန်နဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းရှစ်သတင်းမှတ်မှာအထူးလေယာဉ်တွေနဲ့ဆက်လက်ပို့ဆောင်မှာဖြစ်တဲ့အကြောင်းအမေရိကန်တောင်ရှိသူတွေကပြောဆိုထားပါတယ်။ကိုဗစ်ကာယောဂါတိုက်ဖြစ်ရေးအိန္ဒိယနိုင်ငံကိုအကူအညီပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကတိပြုထားတာပါ။ကိုဗစ်ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်အိန္ဒိယမိတ်ဖက်ဆက်ဆံရေးခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးအက်စ်ဂျန်ရှန်ကာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချနေမှာပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Netflix ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကို PFO ဗြိတိန်ပြင်သစ်ရုရှားဂျာမနီနဲ့ဂျပန်တို့လိုနိုင်ငံကြီးတွေသာမကထိုင်းထိုင်ဝမ်တို့လိုနိုင်ငံငယ်တွေပါဝင်နိုင်ငံပေါင်း40လောက်ကလည်းကြေပြူထားပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမှုပြင်ဆင်နေချိန်မှာပဲအာဖဂန်နစ္စတန်နိုင်ငံမှာတောက်ချန်နေကအင်အားပြင်းကားဘုံဖောက်ခွဲတိုက်ခတ်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်တွေစစ်တမ်းသည့်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့တပ်တွေကိုစတင်ရုတ်သိမ်းမှုတရက်လုံးမှာပဲတိုက်ခတ်မှုဖြစ်ခဲ့တာပါ။ကားဘုံမျိုးတော်ရှိပဲကီလိုမီတာ90လောက်กว่าကလူကပြင်းနေမျိုးတော့ပါရီအလန်မှာတောက်ချန်နေနောက်မှာဖြစ်တဲ့တက်ခတ်မှုအတွင်းတည်ဆုံးသူရေအတွက်တိုးလာနိုင်တယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်လူစီကားရဲ့အရက်ဖက်အရေးသာတစ်ခုရဲ့အပြင်ဘက်မှာပောက်ကွဲမှုဖြစ်တာလို့လည်းပြောဆိုခဲ့ပါရယ်တက်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်နေကြီးညာတာမကြားသေးပေမဲ့အာဏာပိုင်တွေကတော့တာလီဘန်စစ်သွေးကြွတွေလက်ချက်ဖြစ်ဆွဆွဲထားပါရယ်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေသေးတဲ့အမေရိကန်တပ်ဖွဲ့ဝင်2500လောက်နဲ့မာမီတပ်ဖွဲ့ဝင်9000လောက်ကိုစီရင်နေကစပြန်လဲရုတ်သိမ်းမှုတရားဝင်ကြေညာထားပေမဲ့ဒီမတိုင်ခင်မှာပဲစီစဉ်မှုစတင်နေတာပါအမေရိကန်ပြည်တော်စုအတွက်အရှိချဆုံးဖြစ်နှစ်ပေါင်း20နီးပါးကြာအာဖဂန်စစ်ပွဲအဆုံးသတ်ဖို့ရည်ရွယ်တဲ့အနေနဲ့တပ်တွေအလုံးကိုတော့စက်တင်ဘာ17ရက်မှာနောက်ဆုံးထားရုတ်သိမ်းမှုစီစဉ်ထားတာဖြစ်ပါတယ်ဣဇွေးနိုင်ငံကဘာသာရေးပွဲတော်တစ်ခုမှာလူတွေစုပြုံတိုးရင်တက်နှင်းမိရာကကလင်းငယ်တွေပါဝင်တောက်ချာနေကတည်ဆုံသွားသူ45ယောက်ဟာဘသူပဲဝါရီဆိုတာသိနိုင်မှုကျဲမာရေးဝန်ထမ်းတွေစစ်ဆင်းနေပါတယ်။ကလလီရက်ကဘာသာရေးပွဲတော်ကျင်းပရာနေရာကဆယ်ပေလောက်အခြေရှိတဲ့လူသွားလမ်းပေါ်မှာစုပြုံတိုးရင်တက်နှင်းမိရာကနေတည်ဆုံတာလို့လဲကိုရန်တွေ့တဲ့သူတွေကပြောပါတယ်။မတော်တဆမှုဖြစ်ရနေရတော့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူလည်းတွားရောက်ကြေညာခဲ့ပါတယ်။
Son armeron un minasunot akzedim biyoter shepakdot medinat israel
kleri pawin yupye sinje tisong duri ko twei yara yinna sia kaung ne nyinwin phit de chaung ne yiwo kese ye wunan lu ya ati pyao ne pa ke de chaung le wunyi chuk ka chi chu su ka pyo cha ke da ba american thamara joe biden ga le israel wunyi chuk ko wan ne sa ka pyo cha ke bi thikai tisong duri de ma american ni pawin ni de so de tadin ni ko ati pyu nai yo joe ban ni de lo le pyo ba de ညလုံးပေါင်းစုတောင်းပွဲတွေကခုံတီးဆူရာတွေပါဝင်လွန်ခဲ့တဲ့နှစ်ရာစုခေတ်ကဘာသာရေးကောင်းဆောင် ရှင်မွန်ဘာယိုချန်ရဲ့အုတ်ဂူဘေးမှာရှေးဟူးဆွဲအော်တိုတောက်စ်ကျူးရီထောင်းတောင်းချီစူဝေးရကမတော်တဆမှုဖြစ်ခဲ့တာပါပွဲတော်ကာလအခမ်းအနားတွေကိုတော့ကြားမှခွဲပြီးကျင်းပလိမ့်ရှိပြီးတော့အမျိုးသားတွေအတွက်တည်ထက်နေရမှာထိခိုက်တိုက်စုံမှုအများစုဖြစ်ပွားခဲ့တာလို့လည်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေကပြောဆိုကြပါတယ်ခင်ဗျာ
တဲ့ရသတင်းတွေကိုဒေါက်ခင်မြတ်တဲ့နဲ့ကိုအောင်လူမျိုးတို့ကပြောပြပေးခဲ့ကြတာပါခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ပထမဦးဆုံးမြန်မာပြည်ကဘဏ်နဲ့ပတ်သက်တဲ့သတင်းနဲ့စတင်ပါမယ်မြန်မာနိုင်ငံကပုဂ္ဂလိကဘဏ်တွေရဲ့ ATM ငွေထုတ်ဆက်တွေမှာတနေ့ငွေထုတ်နိုင်တဲ့ပမာဏကိုကျပ်နှစ်သိန်းအထိရှော့ချလိုက်ပြီးနောက်ပိုင်းငွေထုတ်ဆက်တွေရှိတဲ့နေရာတွေမှာမနက်အစောပိုင်းတည်းကတန်းစီနေသူတွေကိုနေ့စဉ်တွေ့နေကြရပါတယ်အခုရက်ပိုင်းမှာတော့လကုံရက်ပိုင်းမှုတန်းစီငွေထုတ်ဖို့ကြိုးစားသူတွေပိုများလာနေပါတယ်အခုလိုအခြေအနေကြောင့်အရေးပေါ်ငွေထုတ်ဖို့လိုသူတွေအခက်တွေ့နေကြပါတယ်။ငွေထုတ်ကျင်သူတွေကြုံရတဲ့အခက်တွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းဆောင်မကိုကိုကျော်ကျော်သိန်းကပြောပြပေးတာပါပဲ
။ကိုဗစ်ကာယရောဂါကြောင့်စီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်လုပ်ငန်းတွေအားလုံးရပ်တန့်လို့နေဖြစ်နေတာပါ။ဒီကြားထဲပုဂ္ဂလိကဘဏ်ဝင်တဲ့အများစုကအကြမ်းတစ်ဖက်အာဏာပိစံနဲ့စီရီယံလှုပ်ရှားမှုမှပါဝင်ခဲ့ကြတဲ့အတွက်ဘဏ်လုပ်ငန်းတွေတော်တော်လေးထိခိုက်ခဲ့ပါတယ်။အဲဒီမှာကိုယ်တိုင်သွားပြီးတော့ငွေထုတ်နိုင်တဲ့ပမာဏကိုရော ATM ငွေထုတ်ဆက်တွေမှာထုတ်နိုင်တဲ့ပမာဏကိုပါဆော့ချလိုက်ပြီးတဲ့နောက်ငွေထုတ်ခြင်းသူတွေအခက်တွေ့ကြရပါတယ် ATM ငွေထုတ်ဆက်တွေကနေတရက်ကိုကြက်ငွေ2သိန်းထုတ်ယူခွင့်ပြုထားပေမဲ့တကယ်ထုတ်တဲ့အခါဆက်တွေထဲမှာငွေမရှိတာငွေထုတ်ဖို့တန်းစီသူအစမတန်များပြားနေတာအဲလိုအခက်ခဲတွေနဲ့ကြုံနေရတဲ့အကြောင်းရန်ကုန်မြို့ကန်တူက VOA ကိုပြောပါတယ်
တော်တော်မှာပြန်မှန်းလာတယ်နော်တက်တန် ATM ဆက်တွေတော့မရှိတာနဲ့အဲစိတ်ရကြီးနေချိန်သာမှာဆို ATM ထုတ်ဖို့အဆင်ပြေတာတခုပဲတန်းစားတွေကတခုမှပတ်သက်မရှိဘူးအရင်ဒီမတိုင်ရင်တော့သူလာထည့်စေအခုတော့မထည့်ရတော့ကြာသွားရတော့ဘေးကြီးလာထည့်လို့ထည့်မှလည်းသူတို့ကလည်းအတော့ရတာမသိတော့ငါကမှထုတ်ဖို့အဆင်ပြေတာ ATM ဆက်တစ်လုံးပဲရှိပေရောကမှတပုံကြီးပဲတူတယ
်ဒိုင်းကြီးအခြေအနေမတည်ငြိမ်တာကြောင့်ရောဘဏ်လုပ်ငန်းတွေရဲ့ခိုင်မာမှုအပေါ်ပြည်သူတွေစိုးရိမ်နေကြတာကြောင့်ပါဘဏ်မှာအပ်ထားတဲ့ငွေတွေကိုထုတ်ယူဖို့ကြိုးစားနေကြတာပါအခုလိုမျိုးလကုံရက်ပိုင်းမှာတော့ ATM ဆက်တွေရှိမှတန်းစီသူတွေအရင်ကထက်ပိုများနေပါတယ်အကန့်အသတ်နဲ့ပဲငွေထုတ်ခွင့်ပေးထားလို့အရေးပေါ်ငွေလိုအပ်လာတဲ့အခြေအနေမျိုးမှာအခက်အခဲဖြစ်ရကြောင်းရန်ကုန်မြို့ကလုပ်ငန်းရှင်တူကပြောပါတယ်တရက်2သိန်းထုတ်နိုင်ဖို့နေ့တိုင်းအချိန်တီးတန့်ပေးရတယ်လို့ငွေစုစာအုပ်ထဲကနေထုတ်မယ်ဆိုရင်လည်းဘဏ်ကရက်ချင်းပေးပြီးစောက်ခိုင်းတဲ့အကြောင်းသူကပြောပါတယ
်ဝေးရှိတဲ့ ATM ဆက်ကိုရှာရတာရန်ကုန်မြို့ထဲမှာအဲ့ဟာရတော့ကိုရီးကျင်လာတဲ့ဖြစ်ပျက်လေးတွေပေါ့ဟိုဝေးရှိတဲ့ဆက်ကြတော့လေတော်တော်သွားနိုင်မှာထုတ်လို့ရတဲ့သဘောရှိတယ်။ဒီလိုကြီးကအစီအစဉ်ကိုယ်နဲ့ရောက်ကန်ဒီမှာဟိုဝေကုန်သွားတာမျိုးရှိတယ်။တော်တော်ကြဲငွေအသေးစားကိုလည်းဒီလိုစီကူကိုခွဲကြည့်ကြတော့ဘုရားလည်းဖြစ်ဖြစ်ဒိန်ထံကြီးတွေရောင်းဝယ်ထားပြီးတော့သတ်မှတ်ထားတဲ့ရက်မှာသက်သက်မချေနိုင်ဒီချင်းအဖို့ပဲတနာလို့ရှိတော့ဘယ်လိုခေါ်မလဲ။ဝိသားကန်သားပြီးတော့ပွဲသားလို့ပြောရမှာမသိဘူးကိုလို့900လို့ညပေးပြီးတော့အလိုတော့နေရတာလည်းရှိတယ်
။ဘန်တွေပြူလဲသွားနိုင်နေဆိုတဲ့ကောလာဟလသတင်းတွေလည်းဒီအပိုင်းပြန့်နေတာမို့တချို့ကလည်းရသလောက်ငွေထုတ်ယူနေကြပါ။ဘန်မှာငွေမှန်းအချင်သူတွေတဖြည်းဖြည်းများလာမယ်ဆိုရင်ငွေကြေးဆိုင်ရာမတည်ငြိမ်မှုတွေဖြစ်လာမှာကိုရန်ကုန်တိုင်းတွန်တေးမြို့နယ်ကဦးအောင်လင်းထွန်းကစိုးရိမ်နေပါတယ်
။ပြန်မထုတ်မယ်ထုတ်မယ်ပုံမှန်မဲ့အလိုပဲထုတ်မယ်လို့ဆိုလို့ရှိရင်ဒါရည်စင်မှာတော့တင်ကောင်းပါနော်။ဒီရဟုတ်ရင်ကျင်းလက်တင်ပါဆိုလေအဲဒီငွေကြီးတွေကဟိုပါလို့လဲဆိုတော့ကျမတော်ဥပ္ပံနေပေါင်းတယ်ခွင့်မယ်ငွေကြိုးစည်းစားမယ်ပါလို့နဲ့အချမ်းကြီးတွေစဉ်းစားနေကြရတယ်ဒီလိုရေးတွေဝယ်မယ်အတိုက်ရှင်နော်အဲဒီလိုငွေကြီးတွေကောင်းကောင်းမလေးလည်းတောင်းမှုတွေများလာတာတော့ဟိုကုန်ကြီးကုန်နေမြင်တယ်ဒီငွေကြီးကောင်းကောင်းမှုတွေလည်းကောင်းလို့နေ
ဝန်ထမ်းအများပြားစီဒီအမ်လောက်ကြတဲ့ပုဂ္ဂလိကဘဏ်အတော်များများတဖြည်းဖြည်းပြန်ပြီးတော့ဖွင့်လှစ်လက်ပတ်နေပြီဖြစ်ပေမဲ့အာဏာမသိရင်ပုံမှန်အခြေအနေမျိုးတော့မရောက်သေးပါဘူးမြန်မာအရှိတိုင်းဘဏ် MOB ကအလို့မစင်းတဲ့သူတို့ရဲ့ဘဏ်ကွဲအတိအကျကဝန်ထမ်း200ကျော်ကိုအလို့ကနေထုတ်ပြကြောင်းကြေညာထားပါတယ်။တခြားဘဏ်တွေကလည်းသူတို့ဝန်ထမ်းတွေပုံမှန်အတိုင်းအလို့ပြန်စင်းကြဖို့နောက်ဆုံးအချိန်ကြေညာချက်တွေအတိအကျထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒီသမရဂျိုးဘိုင်ဒန်ရဲ့ဂျက်တရာစီမံကိန်းနဲ့ပတ်သက်ပြီးတော့ဥရောပအမေရိကန်ဆက်ဆံရေးအသစ်ကြောင်းကိုဆက်လက်တင်ပြပေးပါမယ်
။ဗီဒီယိုကနေဆက်သွယ်စကားပြောတာတောင်မှအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေအကြားလေတံပြောင်းသွားတာကသိတာပါပဲ။ဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းမဟာမိတ်နိုင်ငံတွေအကြားအပြောင်းလဲကြီးပြောင်းလဲခဲ့ပါပြီ။ဥရောပကလည်းဒါကိုနှွေးထွေးစာကြိုးဆိုပါတယ်လို့လေးလာသူလက်စလီဗင်ဂျာမူရီကပြောပါတယ်။
He wants to work in concert with America's allies and partners.
သူကအမေရိကန်မဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲလှုပ်ဆောင်ချင်တာပါ။ အထူးသဖြင့်ဥရောပကတွေပါဒါဟာလုံးဝအရေးကြီးတယ်လို့ကျွန်မထင်ပါတယ်သမရဘိုင်ဒန်အနေနဲ့နိုင်ငံစုံပါဝင်တဲ့အဖွဲ့တွေတဲ့ချက်ချင်းပြောင်းဝင်တာကျန်းမာရေးနဲ့ယာတိဥရုဆိုင်ရာကိစ္စတွေမှာအမေရိကန်ရဲ့တန်ဋိဌာန်ခိုင်မာမှုကိုပြရခဲ့တာပါ
အမေရိကန်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပဲရစ်ယာတိဥရုဆိုင်ရာသဘောတူညီချက်ထဲပြန်ဝင်ခဲ့ပါတယ်ဘရက်ဆဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးနှစ်ကြိမ်သွားရောက်ခဲ့ပြီးဥရောပတမကနဲ့နေတိုးအဖွဲ့ရဲ့အရေးပါမှုကိုထောက်ပြခဲ့ပါတယ်ဥရောပကတန်တမန်ရေးရာအောင်မြင်မှုလို့မြင်တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုအသက်ပြန်သွင်းတဲ့ဆွေးနွေးဝိုင်းတွေမှာလည်းအမေရိကန်ပြန်ပါလာခဲ့ပါတယ်ဒီသဘောတူညီချက်ကအားနည်းချက်တွေအများကြီးရှိတယ်လို့ပြောဆိုပြီးအရင် Trump အစိုးရကနှုတ်ထွက်ထားတာပါအမေရိကန်ပြိုင်ဘက် Russia ကိုလည်းဆက်ဆံမှုအသေးအဖြစ် Russia သမ္မတ Vladimir Putin ကိုဒုသက်သမားအဖြစ်သမ္မတ Biden ကသုံးနှုန်းပြောဆိုပြီးပိတ်ဆို့တံခတ်မှုနှစ်ခုထပ်လုပ်ခဲ့ပါတယ်လေးလာသူ Pavel Sherikov က
The new sanctions were kind of more
ခုတည်ထချတဲ့ပိတ်ဆို့မှုအသစ်တွေကအရင် Donald Trump အစိုးရလင်းနစ်တုံးအောင်ချခဲ့တဲ့ပိတ်ဆို့မှုတွေတဲ့ပြင်းထန်ပါတယ်ရုရှားကလည်းဒါကိုသိပါတယ်။ရုရှားကဒါကိုဒေါသထွက်ပါတယ်။ဘာလို့ဖြစ်ကုန်တယ်လဲဆိုတာရုရှားစုကလည်းနားမလည်ပါဘူး
။တစ်ချိန်တည်းမှာပဲရုရှားကလည်းဘိုင်ဒန်အစိုးရကိုစမ်းသပ်တဲ့အနေနဲ့ယူကရိန်းနယ်စပ်နားကိုစစ်သားတသိန်းဆေလွတ်ခဲ့ပါတယ်။လေးလာသူလယ်ရီစပါတိုက
He knows that inevitably
တမရယာရုစာပိုင်းမှာရုရှားနဲ့တရုတ်လိုနိုင်ငံတွေကစမ်းသပ်တဲ့အနေနဲ့အကြအတဲတွေထိတ်တက်ရင်ဆိုင်မှုတွေလုပ်မယ်ဆိုတာတမရဘိုင်ဒန်ကသိပါတယ်။ဘိုင်ဒန်အနေနဲ့ဒါတွေကိုကြိုတွက်ထားပြီးတော့တခြားအင်အားကြီးနိုင်ငံတွေမလုပ်ခင်အကွက်တွေကိုကြိုရွှေ့ထားမယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်မှာခေါင်းဆောင်အသစ်တက်ပြီဆိုတာသတင်းစကားပေးတာမျိုးပ
ါသမ္မတဘိုင်ဒန်လက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးယိုယွင်းသွားတယ်လို့ရုရှားနိုင်ငံမော်စကိုမြို့ကန်တွေကမြင်ပါတယ
်
ကျွန်တော်သူ့ကိုမကြိုက်ပါဘူးရုရှားနဲ့ဆက်ဆံရေးမှာသူကရန်လိုတယ်လို့မြင်တဲ့အကြောင်းပြောသွားတာပါရုရှားကိုအကောင်းမမြင်ဘူးဆိုတာကျွန်တော်သိပါတယ်ဒါကတော့ကျွန်တော်သိတဲ့ကိစ္စပါလို့ပြောသွားတာပါတရုတ်နဲ့ဆိုရင်လည်းရှင်ချမ်းပြည်နယ်ကဝီဂါလူမျိုးတွေအပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့ဘိုင်ဒန်အစိုးရကဆွဆွဲထားပါတယ်တရုတ်ကတော့ဒါကိုညှင်းဆိုပါတယ်ပထမကမ္ဘာစစ်တုန်းကတူရကီကအာမေးနီးယန်တပ်သားလောက်ကိုတတ်ခဲ့တဲ့ကိစ္စကိုလည်းလူမျိုးတုံးတပ်ဖြတ်မှုအဖြစ်လက်တလောအတွင်းမှာပဲအမေရိကန်သမ္မတကအတိအမှတ်ပြုခဲ့ပါတယ်
It's a consequential decision. It won't make it easy.
ဒါကအကျိုးဆက်များတဲ့ဆုံးဖြတ်ချက်ပါ။အာမေးနီးယားကိစ္စကြောင့်တူရကီနဲ့ဆက်ဆံရေးမပြေဖြစ်နိုင်တယ်လို့ရှင်ချမ်းကိစ္စကြောင့်တရုတ်နဲ့လည်းပြည်လည်မှာမဟုတ်ပါဘူး။ဘိုင်ဒန်အစိုးရအတွက်ရောကမ္ဘာအတွက်ပါအရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ဖို့လိုပါတယ်။ဒါကြောင့်ဒါဟာရှုပ်ထွေးပါတယ်။နောက်တစ်ခုစဉ်းစားရင်လည်းကျွန်တော်တို့မြင်ချင်တဲ့ကိစ္စတစ်ခုဖြစ်တဲ့ဘာနဲ့အလဲအလှယ်လုပ်မလဲဆိုတဲ့ကိစ္စမျိုးတွေဖြစ်လာနိုင်ပါတယ်။
Where will those trade-offs need to be made?
အခုလောလောဆယ်မှာတော့သမ္မတဘိုင်ဒန်အစိုးရအနေနဲ့ဥရောပမဟာမိတ်တွေနဲ့နိုင်ငံရေးတာတာရာရာရှိနေပါတယ်ခင်ဗျာ
။ကိုကြီးကျန်းကပြောပြပေးသွားတာပါ။အခုဆက်လက်ပြီးတော့ကိုဗစ်ဒုတိယလိုင်းကိုအသေးအံကျော်ဖြတ်နေရတဲ့အိန္ဒိယနိုင်ငံအကြောင်းကိုမတ်မြသစင်ဟောတင်ပြပေးတာပါတယ်။ကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းနဲ့ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံအတွက်အကူအညီတွေပေးဖို့အမေရိကန်ရဲ့ထုတ်ပြန်မှုကနှေးကွေးနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရကတော့အိန္ဒိယကိုလိုအပ်တဲ့အရေးပေါ်ပစ္စည်းတွေပေးပို့ဖို့စီစဉ်နေတာပါ။VOA တာဝန်ရေးရသတင်းတောက်စင်နီစိန်ကသတင်းပေးပို့တာပါပဲ
။ကိုဗစ်ဒုတိယလှိုင်းရိုက်ခတ်မှုကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံတော်ကတိုက်ဆုံသူတွေရဲ့ကြံရည်တဲ့မိသားစုဝင်တွေဝမ်းနဲ့ငိုကြွေးဆုတောင်းတဲ့တွေနဲ့ဖုံးလွှမ်းနေပါတယ်။အခုဆိုရင်အိန္ဒိယမှာကိုဗစ်ကြောင့်တိုက်ဆုံတဲ့သူဟာ2,000နီးပါးရှိနေပါပြီ။တချို့မြို့တွေကဆေးရုံတွေမှာလူနာတွေအတွက်အောက်ဆီဂျင်တွေအလုံးအလောက်မရှိတာကြောင့်လူနာရှင်တွေနဲ့ဆရာဝန်တွေသူနာပြုတွေကြားအငင်းခုန်ပြဿနာတွေလည်းဖြစ်ကြပါတယ်။American သမ္မတဂျိုးဘိုင်ဒန်ကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပြီးခဲ့တဲ့တနင်္လာနေ့ကဖုန်းဆက်တဲ့စကားပြောခဲ့ပြီးတော့အိန္ဒိယမှာလိုအပ်နေတဲ့ဆေးပစ္စည်းအကူအညီတွေကိုအမြန်ဆုံးပေးပို့သွားမယ်လို့ပြောဆိုထားပါတယ
် We are sending the actual mechanical parts that are needed for the machinery they have to build
ကာဝယ်ဆေးတွေထုတ်ဖို့လိုအပ်တဲ့ဆေးပစ္စည်းတွေကိုပို့ပေးမှာပါကျွန်တော်တို့ကိုရည်မှန်းထားတဲ့ကာဝယ်ဆေးတွေကိုလည်းအိန္ဒိယကိုဘယ်တော့ပို့နိုင်မလဲဆိုတာစဉ်းစားနေပါတယ်
to India which would be my intention to do
American ကနောက်ထပ်ကာဝယ်ဆေးတွေကိုအမြန်ဆုံးအတည်ပြုပေးဖို့လိုအပ်တယ်လို့ဒီလိုအတည်ပြုပြီးရင်တော့အိန္ဒိယနဲ့တခြားလိုအပ်နေတဲ့နိုင်ငံတွေကိုကာဝယ်ဆေးတွေမျှဝေပေးသွားနိုင်မယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်တချိန်တည်းမှာပဲအိန္ဒိယကိုလိုအပ်တဲ့အကူအညီတွေပေးဖို့လုပ်နေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်
The department
is working closely with
the U.S. agency to rapidly
deploy oxygen-related equipment, rapid testing kits, personal protective equipment, and other essential materials for our workers.
India စီးပွားဆိုင်ရာဝန်ထမ်းတွေအတွက်လဲလိုအပ်တဲ့အကူအညီတွေပေးမယ်လို့ပြောခွင့်ရ John Kirby ကပြောပါတယ်အခုလိုယောဂကူးစက်မှုနှုန်းအစမတန်မြင့်တက်နေတဲ့အခြေအနေမျိုးမှာအိန္ဒိယအပါအဝင်နိုင်ငံတွေအနေနဲ့ကာကွယ်ဆေးတွေလည်လမ်းမိနိုင်ဖို့လိုနေတာပါဒါကြောင့်ညာနာမူပိုင်ခွင့်အရာကန့်သက်ထားတာတွေကိုယာယီလျှော့ပေါ်ပေးဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကိုတောင်းဆိုမယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဒီပေါ်မှာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW က Sarah Holinski ကအခုလိုပြောပါတယ်
But the Biden administration is certainly in a position to say, you know what, this is a crisis. India.
အရေးပေါ်ကာလမှာညာနာမူပိုင်ခွင့်ရကန့်သက်ထားတာတွေကိုယာယီဆိုင်ရပြီးစီးရီကြိုက်တဲ့လောက်ထုတ်ခွင့်ပေးမယ်လို့သမ္မတဘိုင်ဒန်အစိုးရအနေနဲ့ပြောနိုင်တဲ့အခြေအနေမှာရှိပါတယ
်။ကယောဂရဲခတ်မှုတန်ခံနေရတဲ့အိန္ဒိယကတုံ့လုံ၆ချားစရာကောင်းတဲ့ရုပ်ပုံတွေကြောင့်နိုင်ငံတကာအနေနဲ့ကာကွယ်ဆေးနဲ့အသက်ကယ်ဆေးတွေမျှဝေပေးဖို့ပြောင်းလဲစဉ်းစားလာနိုင်တယ်လို့ယူဆကြောင်းသုံးသပ်သူတွေကပြောပါတယ်ရှင်
။အိန္ဒိယနိုင်ငံကိုနိုင်ငံတကာကကိုဗစ်အရေးပေါ်ပစ္စည်းတွေကူညီရတဲ့ပတ်သက်ပြီးတော့မတ်များသစင်အောင်ကတင်ဆက်ပေးတာပါ။တော်တော်ရှင်နေအခုကြားနေရတာက VOA America တန်ဖြစ်ပါတယ်။မကြခင်မှာမက်ကင်မီတိုရဲ့အမျိုးသမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ကြမှာပါအခုတော့ကမ္ဘာသတင်းမီဒီယာထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းဆောင်းပါးတွေကိုမူရင်းအပေါ်ပြထုံထုံတင်ပြပေးတဲ့အစီအစဉ်ကိုကြားကြမှာပါမြန်မာပြည်မှာဆက်အနာတည်ယူပြီးနောက်စစ်ဘုတ်ချုပ်တွေနဲ့ပတ်သက်တဲ့လုပ်ငန်းတော်တော်များကိုအမေရိကန်နဲ့အနောက်အစုကစီးပွားရေးပိတ်ဆို့လိုက်ပြီးမဲ့လဲဆေးအုပ်စုကိုအဓိကဝင်ငွေကြားတဲ့လုပ်ငန်းတွေကိုတော့မထိခိုက်သေးတဲ့အကြောင်းကိုရေးသားရတဲ့ဆောင်းပါးကိုနားဆင်ကြမှာပါကျွန်တော်အမျက်သူကပဲတင်ဆက်ပေးတာပါတယ
်မြန်မာအာဏာသိမ်းကောင်းဆောင်တွေအတွက်တံငွေကရတဲ့ဝင်ငွေကိုဖျက်တောက်ဖို့အချိန်ရောက်ပြီဆိုတဲ့ကောင်းစင်နဲ့ The Washington Post online သတင်းမှာဖော်ပြထားတဲ့ Editor အပေါ်ကိုတင်ပြပေးချင်ပါတယ်မြန်မာစစ်တပ်နဲ့အရက်သားပြည်သူတွေကြားပဋိပက္ခပုံမှုကြီးထွားလာတာမို့တချို့လဲမြန်မာဟာမကြမီမှာအရှိတောင်အရှားရဲ့ Syria လို့ပြည်တွင်းဆက်ကဖျက်ဆီးလိုက်တဲ့နိုင်ငံဖြစ်လာနိုင်မလားလို့သတိပေးနေတာရှိနေပါတယ်တဲ့ပြိုဆင်းလာတဲ့စီးပွားရေးကြောင့်မကြမီလူသားကပ်ပေးဆိုးကိုဦးတည်နေတယ်လို့လဲလူ့အသမကနဲ့နိုင်ငံတကာကယ်ဆယ်ရေးအရာရှိတွေကသတိပေးချက်တွေရှိနေတယ်လို့ဆိုပါရယ်အာခန်အန်တူမှုတွေကြမ်းကြမ်းခံနေဆဲဖြစ်ပြီးခေါင်းဆောင်ပိုင်းကလည်းဒီနီလန်းလာဒီမိုကရေစီနီးနဲ့ရွေးချယ်တင်မြောက်တဲ့အစိုးရကိုပြန်လည်ရရှိဖို့စစ်တပ်ကိုဖိအားပေးနိုင်မယ်လို့ရှုမြင်ထားပုံရတယ်လို့ဖော်ပြထားပါရယ်မြန်မာတဘာဝအရေးမြစ်တွေကရတဲ့ဒေါ်လာငွေစီးဆင်းမှုကိုရပ်တန့်ပစ်တာမျိုးစတဲ့နိုင်ငံတကာထောက်ခံမှုလုံလုံလောက်ရမှသာအောင်မြင်မှုအခွင့်အလမ်းရှိမယ်လို့လည်းဆောင်းပါးကထောက်ပြထားပါရယ်ဘိုင်ဒန်အစိုးရနဲ့ EU တို့ကတော့စစ်တပ်ပိုင်းတစ်တို့ကြောင်မြတ်တို့ပလဲလုပ်ငန်းတွေနဲ့တခြားလုပ်ငန်းပေါင်းစုကြီးတွေကိုပိတ်ဆို့ထားပေမဲ့စစ်တပ်ကဝင်ငွေအများဆုံးရရှိစေတဲ့တဘာဝတံငွေလုပ်ငန်းကိုပိတ်ဆို့ဖို့ကြတော့အမေရိကန်နဲ့ EU အရာရှိတွေကချီတုံချတုံဖြစ်နေတယ်လို့ဆိုပါရယ်မြမရေနံတဲ့တဘာဝတံငွေလုပ်ငန်း MOG American Chevron နဲ့ပြင်သစ်တိုတယ်ရေနံကုမ္ပဏီတို့ဟာနှစ်စဉ်တဘာဝတံငွေတင်ပို့ခြင်းကရတဲ့ဝင်ငွေဒေါ်လာတန်900နီးပါးရှိတယ်လို့ဆိုပါရယ်ဒါအပြင်ပြင်ပလေးလာသူတွေရဲ့အဆိုအရမြမရေနံတဲ့တဘာဝတံငွေလုပ်ငန်းဟာထိုင်းနိုင်ငံပိုင်လျှက်စစ်ကုမ္ပဏီကနေတစ်နှစ်ကိုဒေါ်လာတန်350နီးပါးရရှိနေလို့ဆိုပါရယ် Chevron နဲ့ Total ကုမ္ပဏီတွေဟာပြင်ပဖိအားတွေကိုကူးကံမှုအတွက်မြန်မာရပ်ဘက်အဖွဲ့အစည်း400ကျော်ကိုလည်းထောက်ပံ့ပေးနေတယ်ဆိုပြီးတော့စင်ကြေပေးနေတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်မကြသေးမီကရပ်ဘက်အစုအဖွဲ့တွေကပေးပို့တဲ့စာထဲမှာဖော်ပြထားတာကတော့ဒီကုမ္ပဏီတွေဟာဒဏ်ငွေထုတ်လို့ဖြန့်ဝေတာကိုရပ်ဆိုင်ဖို့မလိုပဲစစ်တပ်နဲ့စစ်တပ်ပိုင်ဒဏ်ငွေလုပ်ငန်းတွေကိုအကျိုးအမြတ်ခွဲဝေပေးနေတာကိုသာရပ်တန့်ဖို့လိုတယ်ဆိုပြီးထောက်ပြထားပါရယ်ဘိုင်ဒန်အစိုးရအနေနဲ့မြန်မာရေနံနဲ့တဘာဝတံငွေလုပ်ငန်း MOGE ကိုပိတ်ဆို့အရေးယူတာအပြင်အကွန်ပဏာတွေကိုတင်စီထားတဲ့ထိုင်းနဲ့စင်ကာပူမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုပိတ်သိမ်းပစ်နိုင်တာမျိုးလည်းလုပ်နိုင်တယ်ဆိုပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီအကျိုးစီးပွားတွေကိုဖယ်လိုက်ရင်ဗိုလ်ချုပ်တွေအနေနဲ့သူတို့အာဏာသိမ်းတာမအောင်မြင်ဘူးဆိုတာနောက်ဆုံးမှလက်ခံကောင်လက်ခံလာနိုင်မယ်ဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်တာပါတယ်။အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ခုတော့ပတ်စင်ကနာတွေကိုကြားကြပါပါပထမဆုံးမက်ကဘီချွေရဲ့စတေဒီယမ်လှုပ်ရှားမှုသွေးအေးသွားပြီလားဆိုတဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေဦးဆောင်ပြီးတော့ဆေးဥချုပ်ရေးကိုအကြမ်းမဖက်တဲ့အာနာဖီဆန်နဲ့စတေဒီယမ်လှုပ်ရှားမှုသွေးအေးမသွားသေးပါဘူးလို့စီဒီယံလှုပ်ရှားမှုမှာပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါရယ်စစ်ကောင်စီဘက်ကဖိနှိပ်တာတွေပြင်းပြင်းထန်ထန်လှုပ်လာနေတဲ့အတွက်လမ်းပေါ်ထွက်လှုပ်ရှားမှုတွေကအရင်လောက်မများတော့ပေမဲ့စီဒီယံပါဝင်ဆက်နာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့သူတို့ကပြောပါရယ်၃လနီးပါးရှိလာပြီဖြစ်တဲ့စီဒီယံလှုပ်ရှားမှုတွေဘလို့ပုံစံနဲ့ဆက်ရှိနေပါလဲဘလောက်ထိတော့အောင်မြင်နေလို့ပြောနိုင်ပါလဲဆဲအုပ်ချုပ်မှုဆန့်ကျင်ရေးလှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေကြတဲ့အမျိုးသမီးဆရာဝန်တို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ကင်မြူတွေကတင်ဆက်ပေးတာပါတယ
်ဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းရရက်ပိုင်းအတွင်းမှာပဲအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံတဝန်းပုံစံမျိုးစုံနဲ့ပေါ်ထွက်လာခဲ့တာမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီနဲ့မပူးပေါင်းမှုဆိုတဲ့စီဒီယမ်လှုပ်ရှားမှုကလည်းအချိန်ဟုန်ကောင်းကောင်းနဲ့စတင်ခဲ့တာပါဒါပေမဲ့အာဏာသိမ်းထားတဲ့အချိန်ကြာလာတာနဲ့အမျှဒီလှုပ်ရှားမှုတဖြည်းဖြည်းအားနည်းသွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိလာပါတယ်လက်ရှိစီဒီယမ်လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေပြီးသူရဲ့လုံခြုံရေးကြောင့်အမည်မဖော်လို့တဲ့ဆရာဝန်အမျိုးသမီးလူငယ်တယောက်ကတော့စီဒီယမ်လှုပ်ရှားမှုအပါအဝင်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေသွေးအေးမသွားသေးပါဘူးလို့ပြောပါတယ်
။အသွေးအေးသွားတော့မဟုတ်ဘူးကွာကျွန်တော်တို့ကလေလက်ရှိမှာအားလုံးကပေါ့နော်ကိုယ်ခန္ဓာနဲ့ကိုယ်အကုန်လုံးပြန်ပြီးတော့ဟိုတိုက်ဖို့အတွက်ကိုအားလုံးသိချာတော့စီစဉ်နေကြရပေါ့နော်။ဟိုကိုယ်ခန္ဓာနဲ့ကိုယ်ကျွန်တော်တို့ဆိုလို့ရှိရင်လည်းလူနာရီကိုပြန်မှာဘယ်လိုကုမလဲဖြစ်လာတဲ့ product တွေဖြစ်လာလူနာရီကိုဘယ်လိုမျိုးကုမလဲဘယ်လိုမျိုးကယ်မလဲဆရာဝန်တွေရောဆရာမတွေရောအဲ့ဒီအတွက်ပေးချာလုပ်နေတယ်လို့တခြားဒီ product တွေပဲကွာပေါ့နော်ကလေးတွေရဲ့ product တွေဒီလဲနည်းသွားတာမဟုတ်ဘူးညာလက်ရှိမှာအခုဆိုရင်အရင်တော့လိုပဲပြန်ပြီးတော့ product တွေတောက်ချောက်ပေါ့နော်ပြန်ထွက်လာကြပြီပြန်ပြီးတော့ဘာလုပ်လဲသွေးအေးသွားတော့မဟုတ်ဘူးညာကျွန်တော်တို့ကပြန်ပြီးတော့ဘယ်လိုရမလဲအဲသွေးအေးတာမဟုတ်ဘဲနဲ့ပြန်တိုက်ဖို့အတွက်ကိုကျွန်တော်တို့ဘက်ကလည်းယူဟာနဲ့ပေါ့နော်ပြန်ပြီးတော့အကွက်ချနေတာပေါ့နော်အဲ့လိုပုံစံမျိုးလုပ်တော့ကတော့ဘူးယူသွားတာမဟုတ်ဘူးကျွန်တော်တို့ကတော့အဆုံးကြီးတော့ဆက်တိုက်သွားမှာပဲကျွန်တော်တို့အနိုင်ရတဲ့အချိန်ကိုကျွန်တော်တို့ဆက်တိုက်သွားဖို့အစီအစဉ်ရှိတယ်ခင်ဗျာကျွန်တော်ကတော့
ဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆမပြပွဲတွေကန့်ကွက်လှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖွဲ့တွေကနေရောညပါပြစ်ခတ်တပ်ဖြတ်နှိမ်နင်းတာဖမ်းဆီးရေးယူတာနှိမ့်ဆန့်ညှဉ်းပန်းတာတွေဆက်တိုက်လှုပ်ဆောင်လာနေတာကြောင့်လုံမထွဲဆမပြပွဲတွေအရင်လောက်လူများများတော့တယ်လို့စီဒီယမ်လှုပ်ရှားမှုမှာပါဝင်နေကြတဲ့သူတွေကိုအလုတ်ပြန်ဆင်းဖို့ဖိအားပေးခံရတာတွေကလည်းတနည်းတခြားပိုးပြီးတော့များလာနေတာပါအချိန်ကြာလာတာနဲ့အမျှအခက်အခဲတွေရှိလာပေမဲ့လို့အများစုကတော့အခုအချိန်ထိတောက်ခံထားကြတုံးပါပဲလို့စီဒီယမ်လှုပ်ရှားမှုမှာပါဝင်နေတဲ့ဒေါက်တာမျိုးကပြောပါတယ
်အပေါ်ကထပ်ထပ်ပြီးတော့လာတဲ့ဖျားတွေပေါ့မြည်ပြီးတော့အဲတယောက်ချင်းတစ်ခုစီရဖြစ်ကြမှာလေဆိုတော့တန်းတိုင်းတွေတော့ဥပမာကျွန်တော်တို့ကချင်းချင်းကြော်ပြလို့ရတာကဒီကလေးများလုံးဝနောက်ဆုံးအချက်တည်းဖြစ်သွားလို့လုံးဝလည်းလူရှိရင်တောင်းမှအဲ့ဒီလည်းဒီဒီဘလိုနည်းနဲ့ဆက်ပြီးစေပြေးလို့ရလေ။ယနေ့မလဲတောင်း just တွားရဲအမှတ်တူရဲ့ပြင်ပြန်တယ်။ဒါနဲ့အခုဒါဖြစ်နေလေဆိုကျွန်တော်တို့ဒီနေ့ထဲမှာအဲ့လိုဟာမျိုးပြောလို့ရှိရင်ဒါသက်သက်တော့ဖြစ်သွားတာပေါ့နော်။အဲ့ဒါကလည်းဟိုပြောနေတဲ့လူတွေမှလည်းပြင်မရှိပါဘူးနော်။ဟိုဒီလိုမျိုးနဲ့ရောသွားမှရှိပါအောင်နော်။ဒီစားကြတော့လေသက်သက်ပေါ့ပုံစံမျိုးဖြစ်သွားတဲ့ဟာလေဝန်လေးကိုတော့ကောင်းပြီပေါ့နော်။ဟုတ်ဒီအားထာနာအလိုက်ပဲဆုံးဖြတ်ရမယ်လို့ထင်တယ်။တနင်္လာနေ့အလုံးစုံမှုရအောင်
တချို့အနေနဲ့လေးတွေကြောက်လို့ဝင်သွားရင်တော့မှကျန်တဲ့လူတွေကလုံးလုံးမရအောင်တွားကြဘူးဆိုရင်တော့အဆင်ပြေပါပါ။ဒါတော့ရှင်လေဆရာဦးနဲ့အငယ်ကြီးကသူကနောက်ဆုံးချိန်ထိတွားမှာနောက်ဆုံးအထိအဆင်ပြေပါပဲ။နော်အစီအစဉ်မှာတော့တချို့ကလည်းအတက်ပါလို့တွားတာမျိုးရှိကြောင်းရှိနိုင်တယ်။တချို့ကျတော့လည်းဆောင်းတွေကတွားချင်းလို့တွားတာလည်းဖြစ်နိုင်တယ်ပေါ့နော်။အဲ့ကိုနေရာဒီကကိုထောင်တော်မူတည်ပြီးတော့လှူရှာရမယ်ထင်ပါတယ်။ရခိုင်တို့အများကြီးတောင်းခံနေဒီလိုရတာလေဘယ်လိုမျိုးများပြန်ခေါ်ရမလဲဆိုတော့ပြန်ဆွေးနွေးရမှာပဲလေ။ဒီလိုချင်းချောက်နေတာဒီဒီမှာမြေမှုစုချင်းချောက်တဲ့နာမောက်ကနေတခြားနေရာတော့အောင်မှာပေါ့ဒီလိုအခုလဲသူတို့ကချင်းချောက်တာနဲ့ချော်တာနဲ့ကိုဒီလိုရေထဲမှာတက်နိုင်ပြီးတော့တုံးနေတာ
။အကျမ်းမဖတ်တဲ့နည်းနဲ့အာနာရှင်ကိုဖီဆန်တဲ့စီရီယမ်လှူရှာမှုဟာအတိုင်းအတာတစ်ခုအထိအောင်မြင်နေတယ်ဆိုတာသိတာပါတယ်လို့လဲဒေါက်တာမျိုးကပြောပါတယ်။
အခုထိကျွန်တော်တို့ဒီကျွန်တော်တို့ဒီပတ်တိုင်းတစ်ခုဆက်ခဲ့ပြီးတာစီရင်ဝင်နေနေဒီကျွန်တော်တို့ပတ်တိုင်းတစ်ခုဆက်ခဲ့ပြီးတာအဲ့ဒီရဲ့အကျိုးဆက်ကိုလည်းမြင်လျာပြီးတာဒါကြောင့်ဆိုတော့အဲကျမကြီးကတော့အတိတ်အဆုံးပဲကျမကြီးအတိတ်အဆုံးကဘာကြောင့်လဲဆိုတော့ CEO စီရင်ဆိုတာအစော်ရရလူတွေနဲ့ဆက်ဆံပြီးတော့ဟိုကပေါ့ service ပေးနေတဲ့နေရာလေးလေအဲ့တော့ general public ကို service ပေးနေတဲ့နေရာလေးမလန်းတာဟာအရင်တိတာထင်ရှားတယ်လေနိုင်ငံတကာမှာလည်း image ကအရင်ကြီးရဲ့ impact ကအရင်ကြီးရဲ့ပေါ့သူတို့အဲဂျန်နီယာပြုတ်လောက်အောင်တိုင်းနိုင်တာဟုတ်ချင်မှဟုတ်မယ်ဆိုတော့ညာလေဒီဟာရဲ့ image ကတအားကြီးရဲ့အဲ့ဒီတွေ့အောင်မြင်တယ်လို့ပြောလို့ရတယ်ဟောတော့အလိုပဲမြင်နေပေါ့နော
်မြန်မာနိုင်ငံမှာဆရာနာရှင်စနစ်ကိုအမြင့်ပြတ်တိုက်ထုတ်ခြင်းနဲ့ဆိုရင်အခုချိန်မှာ CDM လှုပ်ရှားမှုအရှိန်ပြတ်မသွားအောင်ဆက်ပြီးတော့ထိန်းထားဖို့အရေးကြီးတယ်လို့အမိမဖော်လို့တဲ့ဆရာဝန်ကပြောပါတယ်
ဒီကပေါ့နော်ကျွန်တော်တို့ဆရာဝန်တွေဆိုလို့ရှိရင်ဟိုဟာတောက်ခံနိုင်လေးတယ်ပေါ့နော်ဘာလို့ဆိုအလုံးကြီးဟိုဝင်ဝင်မရကြတော့ဘူးဆိုပေမဲ့လည်းအခုချိန်နေမှာကျွန်တော်တို့ကအရင်ဟိုမိသားစုဆရာဝန်ညာအဲ့လိုမျိုးတွေနဲ့ကျွန်တော်တို့ကတောက်ခံနိုင်မှာတကယ်တကယ်တမ်းတောက်မခံနိုင်တာအငယ်ဝန်တန်းနေခင်ဗျတခြားဌာနကအငယ်ဝန်တန်းနေရောဒီကျွန်တော်တို့ဌာနအငယ်ဝန်တန်းနေရောပေါ့နော်အဲ့ဒီတော့ကျတော့ကျွန်တော်တို့လည်းတက်နိုင်သမျှစပို့ရီတော့ရှာပြီးနေရပေါ့နော်တခြားဌာနတွေဆိုလည်းကျွန်တော်တို့တက်နိုင်သမျှလိုက်ပြီးတော့စပို့ရီပြီးတယ်နောက်ဆုံးပတ်စံမတက်နိုင်ရင်ပတ်စံနေပါသေးဘူးကတိနေတော့မှာကျွန်တော်တို့အီကန်နေစီရေအဲ့လိုမျိုးဝယ်ပြီးတော့စားဖို့တောက်ဖို့ပေါ့နော်တအိမ်အောင်ကအဲ့လိုမျိုးတွေတော့လိုက်ပြီးတော့စပုတ်ပြီးဒီတောက်ခံနိုင်ဖို့ကတော့တော်တော်ကိုအရေးကြီးတယ်ခင်ဗျာဘာဖြစ်လို့ဆိုတော့အခုချိန်နေမှာကျွန်တော်တို့စက်တာမတောက်ခံနိုင်ဘူးကျွန်တော်တို့ဘက်ကပေါ့နော်ဘယ်လိုပြောမလဲရှုံးတယ်လို့မဟုတ်နေတော့မှာရေးကြီးအတားကြီးဟိုအချိန်ကျဆန့်လိုက်ပြီးလို့ဖြစ်သွားတယ်ပေါ့နော်ပြန်ဝင်တဲ့လူများနေလို့ဆိုရင်တောက်ခံနိုင်ဖို့ကတော့တော်တော်ကိုအရေးကြီးတယ်ခင်ဗျာ
အခုချိန်မှာ CDM လှုပ်ရှားမှုကိုပြည်ဝင်ပြည်ပကဝိုင်းဝန်းကူညီထောက်ပံ့ပေးနေရတဲ့အလုံးကလည်းဒီလှုပ်ရှားမှုရပ်တန့်မသွားစေဖို့အတွက်အများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါတယ်
။ထိရောက်မှုရှိပါတယ်ခင်ဗျားအားတွေက CDM support တင်နေပြီးတော့ CDM ပြည်ပကနေပြီးတော့ဗောနော်အကုန်လုံး support တွေပေးကြရတယ်ဗောနော်။ဟိုသူတို့လည်းဒီကဲဆိုရင်ကျွန်တော်တို့ဒီ2020တနည်းလုံးမှာဒီ CDM ကပြည်ပကအကုန်လုံးက COVID အကြောင်းမို့လို့အကုန်လုံးစီးပွားရေးတွေအဲဆက်ဆက်တွေတက်ကြရတယ်ဗောနော်။အဲ့ဒီလိုမျိုးအခြေအနေမျိုးမှာတော့မှာပဲအားလုံးကလုံးလုံးလာလာနဲ့အဲအကုန်လုံးတကယ်ဟိုပေါ့နော်လူအပ်တဲ့လူကိုဆပ်ပို့ပေးဖို့အတွက်ကိုသိသိကြကြကိုလူတွေဖွဲ့ပြီးတော့ဟိုဟာလိုက်ပြီးတော့ဂလူကိုတိုင်ရောပစံငွေကြေးတက်ငွေကြေးတက်နိုင်တယ်လို့ငွေကြေးပေါ့နော်အာပြီးတော့ငွေကြေးထည့်ပြီးတော့ငွေကြေးဒါမှမဟုတ်လူအင်အားပါဆိုက်ထုတ်ပြီးတော့အကုန်လုံးလိုက်ပြီးတော့ဆပ်ပို့လုပ်ပေးနေလူတွေလည်းအများကြီးရှိတယ်ခင်ဗျအားလုံးကိုလည်းကျေးဇူးကိုကျေးဇူးတင်ရပါတယ်ဆပ်ပို့လုပ်နေလူတွေကိုလည်းဒီလိုဒါမှမဟုတ်ရင်လက်ရှိ CDN လက်ဆက်လက်လှုပ်ဆောင်နေတဲ့ဝန်ထမ်းတွေအကုန်လုံးတော့တော်တော်အခက်အခဲဖြစ်နိုင်ပါတယ်ခင်ဗျ
လက်ရှိမှာစစ်ကောင်စီဘက်ကပြည်သူတွေကိုကြောက်လန့်စေမဲ့နှီးလန်းပေါင်းစုံတုံးပြီးအကြက်ကန်ခြောက်လန့်နေတာတွေရှိနေတာကြောင့်လူလူကြားမှာစိုးရိမ်မှုနဲ့အကြောက်တရားတွေများလာစေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိအာဏာစန့်ကျင်လှုပ်ရှားမှုအပြီးတိုင်အောင်မြင်ဖို့ဆိုရင်ဒီလိုစစ်ကောင်စီဘက်ကဖန်တီးနေတဲ့အကြောက်တရားတွေကိုတွန်းလှန်နိုင်ဖို့ကအဓိကပါပဲလို့လည်းသူကပြောပါတယ်။
ဒီလူတွေကတော့ပူပေါင်းတယ်ခင်ဗျာဒါပေမဲ့လေအခုလက်ရှိကြည့်နေတဲ့အတိုင်းပေါ့နော်အဲဒီမှာမှပူပေါင်းတဲ့လူရှိသလိုမပူပေါင်းမဲနဲ့အဲဘယ်လိုဘယ်လိုပြောရမလဲအခုကြံရင်းချင်းအဲဒီပေါ့နော်အဲ့ဒါကြီးလက်ရှိရခင်ဗျာအဲ့လိုမျိုးလူမျိုးတွေလက်ရှိရတကယ်တော့အတိအခက်ခဲရတော့ဘာလဲဆိုရင်သူလက်ရှိလုပ်နေတဲ့အလုပ် CDM ကိုလည်းစေစာ support လုပ်မယ်နောက်တစ်ခုက protest တွေလည်းသူကသူစေစာလှုပ်ဆောင်သွားမယ်နောက်တစ်ခုကအဲ CRPH ကလည်း NGO ဖွဲ့ပြီးတော့အခု NGO ကလည်းပေါ့နော်ဟိုသူ့ပိုင်းလည်းပန်ကွင်းနေရနေသေးတာလောက်ပြီးတော့ဟိုဘက်နေဒီဘက်အချိန်ဆက်မိမိလောက်သွားမယ်ဆိုတော့ကျွန်တော်တို့ကအောင်မြင်နိုင်တယ်ပေါ့နော်အတိအကျတော့တစ်ခုနဲ့တစ်ခုကြားထဲမှာနည်းနည်းလေး communication gap ကြီးရှိနေတာလေအခက်အခဲတစ်ခုဖြစ်ပြီးတော့နောက်တစ်ခါကျတော့ဘာလဲဆိုတော့အစီအစဉ်တွေကြောက်တာခင်ဗျာဝန်ထမ်းတွေအတိအကျလက်ရှိ CDM ကနေပြီးတော့စိတ်ယုံကိုပြန်သွားတယ်အလုပ်တွေပြန်ဝင်ကြတယ်နန်းစီပြန်နေဖြစ်သွားကြတယ်ဆိုတော့ကြောက်ကြတာခင်ဗျာဘာဆိုတော့အခုပေါ့နော်လက်ရှိအာနာလုခါတဲ့စစ်ကောင်စီပေါ့ကျွန်တော်ကတော့အာနာလုလိုပဲသုံးမယ်ခင်ဗျာအနာလိစစ်ကောင်စီကကျွန်တော်တို့တွေအကုန်လုံးမဘလို့လဲဆိုတော့သူကအကြောက်တရားထည့်ပြီးလိုက်တာအကုန်လုံး
อารมณ์งานงานการเนี่ยที่พี่มาจีนยาเลยที่งานงานการเนี่ยมาไปช่วยอยู่คนสวยเลยแพงเลยสวยจะได้มีแต่ลายไอ้เจ้ามาอารมณ์มาสิเลยเจ้าใหญ่ตะโกนว่าเจ้าใหญ่เลยสิกูมีการดูแลลูกป้าตัวมากูว่าเลยป้าตัวมาสิเจ้าใหญ่ไปเลยเอารูปที่พี่เอาไว้ให้สิเนี่ยที่หาค่ะแกกูจะรอเจ้ามีท่าอย่างที่จะอักขระเทียนเนี่ยบ่เนาะตู้นี่เนี่ยก็รอที่ลูกชายมูมุ่งชาเอาอย่างไหมสุรากูใครมายุ่งจีท่าเลยรู้เลยเพียวไปเลย
อาจารย์ฮัลโหลยังที่เกิดขึ้นมาจะน้องไหนกูไหนอ่ะเนี่ยไหนกูไหนเนี่ยที่เลยลูกตัวมาเนี่ยอันนี้ด้วยอารมณ์อาจจะฮาร์ปี้จ่อโกตันไหนนะตันไหนเนี่ยไปงานนี้ที่จ่อลูกเป็นมีจ่าเลยจันทร์อารมณ์วันนี้จันทร์รู้ไหนเนี่ยที่ใจยังไม่ได้แค่อ๋อจ่อร้อนเนี่ยจะมาแต่อาบาร์เลยไอ้ก็โอ้เจ้าเจ้าลีดีโอไปเทปีจ่ออ๋อวันนั้นอารมณ์อะไรมีจ่าดูชิบาร์เลยไม่ใช่ผมหอบอารมณ์ลูกเรียนจะเข้าใจมาหมดแต่ไม่ได
ဒီလိုဆက်ပြီးတော့ရရှိပြည်ပြန်လုံးရဲ့ဝန်ထမ်းတွေလည်းဆက်လုပ်ပြီးတော့စူးစမ်းကြပါအောင်မင်းနဲ့ဒီစူးစမ်းကြပါလို့ကျွန်တော်ပြောချင်ပါတယ်ဖေဖော်ဝါရီလကလေးကစတင်ခဲ့တဲ့ဆရာနာရှင်စန့်ကြီးလှူရှားမှုတွေဟာသုံးလတိပါကြာလာတဲ့အချိန်မှာတော့အစောပိုင်းအချိန်တွေမှာတော့လမ်းမတွေ့လှူရှားမှုတွေမရှိတော့ပေမဲ့လေတယောက်ကြားတဲ့ဘက်လူမဲ့တဲ့ဘက်စတဲ့ဖြစ်စစ်ကောင်စီတပ်ဖွဲ့ င်းနေပဲဒီသတင်းဖန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ချမတူပြပါရှင
်မကင်ဒီတွေကတင်ဆက်ပေးထားတာပါအခုတော့သူသားဆိုရင်အမေရိကန်ဂျပန်အစီအစဉ်ကိုနားဆင်ရမှာပါအခုတစ်ပတ်အစီအစဉ်မှာတော့မတန်ဆွမ်းသူတွေအတွက်အစိုးရရဲ့လူမှုဖုံးလုံရေးအထောက်ပံ့တွေအကြောင်းနယူးယောက်ပြည်နယ်အယ်ဘနီမြို့ကကိုမိုးကျော်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါဗျာ
။ကိုမိုးကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခသည်တယောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
။အမေရိကန်နိုင်ငံတွေကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်နက်တည်းကိုသူတို့ကစားဝတ်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကျတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလည်းဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆိုတော့ကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရထောက်ပံ့ပေးပါလဲ
စရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်သူတို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကိုသူက900အထိတိုးမြှင့်ပေးတယ
်ဟုတ်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိရဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အတီးတန်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါဦး
ကျွန်တော်တို့နိုင်ငံသားတည်တည်ပြီးဆိုလို့ရှိရင်အဲ့ဒီခုနကတုန်းကဒီပြင်ဆင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာတယ်တစ်သက်တည်းမှာပဲကျွန်တော်တို့ကဒီဟိုဘဝင်းဝင်းနေတယ်လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလဲအဲ့ဒီအိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာဆိုတော့ဟိုလက်သာကိုကျွန်တော်တို့ကချိုချိုတာတာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လက်ကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လဲတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတလောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့အင်ဟိုတော့ဟောဒီဝင်းဝေးပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဟာဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်အတွက်တည်တဲ့
အခုလိုအခုကျွန်တော်ကမိသားစုတွေပါရှင်နေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တလောက်ကိုကျွန်တော်က300နီးနီးလောက်ရတယ်မိသားစုကဘယ်နှစ်ယောက်ပါလဲမိသားစု၄ယောက်ပါကိုမိုးကျော်တယောက်ထဲနေတော့ကြတော့တလောက်ကို80ပဲပေးတယ်ဆိုတော့အဲ့တလောက်80နဲ့လောက်ရလာဗျအာလောက်တယ်ဗျဒါဆိုတော့ 80,000ကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီကိုနေတဲ့အိမ်ခန်းအတွက်ကိုကဘာတွေပေးရလဲကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု၄ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖို့ပေးရမယ်ရေဖို့တော့ကျွန်တော်ပေးရမလို့ဘာလို့ဆိုအိမ်လက်ကြတယ်မှာသူတို့ကတခါတည်းဘာဝိဒါဖြစ်တယ်နောက်ဖုန်းဖို့ပေးရတယ်အဲ
တဒေါ်လာပဲပြီးရတယ်ဆိုရဲအာမျိုးကြီးရှိတယ်နောက်ဒီမီးဖို့ဆိုရင်လည်းအဲ့လိုမျိုးပေါ့ဝင်ဝင်နေတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပြီးတဲ့ပရိုဂရမ်မျိုးတွေလည်းရှိတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖို့နဲ့ရေဖို့နဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လာကဘယ်လောက်ပေးရလဲ
အိမ်လာကအခုဟောတာပေါ့ဟိုဝင်ဝင်ပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တုန်းကဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတုန်းကဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်အော်မိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေကလေးတစ်ယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က $90-95လောက်ပဲပေးရတယ်သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိန်းမအလုပ်ထွက်လုပ်လိုက်လုပ်ပြီးဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီးတော့ကဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆန်းတစ်ယောက်အတွဲအစိုးရဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြစည်းနဲ့ကာမိရဲ့လားလောက်ငါရဲ့လားဗျဟ
ိုအပေါ်အရှံတော့မရှိဘူးဗျလောက်လောက်ငငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကုအကုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြတာ권ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ပဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမကြီးစစ်သေးမှုဆိုတာလောက်ရတယ်။အဲ့ရဒီကအစလုံးပိုင်ခွင့်ရှိတယ်။နောက်ပြီးတော့ဥမာဆေးရုံဆေးခန်းသွားလို့ဆေးဝယ်ရမယ်ပါညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ကိုရရှိတယ်။အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာ။အဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်။ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာ။အဲကျွန်တော်ထင်တယ်100ကျော်200လောက်ပေးရမယ်။အဲမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ်။မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်တစ်ချက်ကိုပြောရရင်တော့မြန်မာလုံးရင်လည်းပေါ့ဗျာ။ Mary Kate ကနေပြီးတော့ဒီကျမ်းမာရေးစောင့်ရှောက်မှုကနေပြီးတော့တာဝန်ယူပြီးတော့လောက်ဆောင်ပေးထားတာမျိုးတွေရှိတယ်ဗျာ
။သွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းနေတဲ့ပေါ့လေအစိုးရကအစဉ်ပြေအောင်ဘလို့စီစဉ်ပေးထားပါလဲ
။တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘူးပေါ့ဗျာ။ကျွန်တော်ဆိုရင်တော့လမ်းတော့လျှောက်နိုင်တယ်လက်မရှိတာမျက်လုံးတိတ်မကောင်းတာတခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းလျှောက်နိုင်တာဟုတ်ဆိုတော့တချို့လမ်းလျှောက်နိုင်တဲ့လူတွေပါလေဆိုလို့ရှိရင်သူကပြီးတဲ့ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှဟလာဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလာကြိုပေးတယ်ဒီဝီးချဲနဲ့ဝီးချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လဲအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုဥမာမောတွေပါလေသွားနေတယ်ဆိုဈေးတွေပါလေသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့အထိကိုပို့ပေးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဘာပေါ့ဒေါ်လာပဲပေးရတယ်ဗျအဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနဲ့ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတောင်စင်နားနေပြီးတော့လက်မရှိရဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပြော
ကျွန်တော်ကြတော့ဒီလိုရှိတယ်ဗျကျွန်တော်ကြတော့လေဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတကောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကောက်ဝေးနားလေးကကျွန်တော်ကပြတ်နေတာဟုတ်ဘယ်ဘက်ကြတော့တကောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုလုပ်ထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
တန်ဆွမ်းသူတွေနဲ့ပတ်သက်ပြီး American Soa ရဲ့လူမှုဖူလုံရေးအစီအစဉ်လေးအကြောင်းကိုကိုအောင်ကတင်ဆက်ပေးသွားတာပါအခုတော့ Documentary Season နဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ရမှာပါ COVID ကပ်ရောဂါရဲ့ကူးစက်မြန်ပိုးသစ်တွေအကြောင်းကိုတင်ဆက်ပေးတာပါတယ်
ဒီကြပါတော့ကိုဗစ်ကိုဘေးမဆိုင်နိုင်လည်းဖြစ်နေတဲ့မြန်မာနိုင်ငံရဲ့အိန္ဒိယအိန္ဒိယနဲ့ထိုင်းမှာရင်ဆိုင်နေရတဲ့ကူးစက်မြန်ပိုးသစ်တွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအမှုစီဝါဗေဒပညာရှင်မခင်ဆောင်ဝန်ကြီးကပြောပြပေးမှာပါ။ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီဆန္ဒပြတာတွေနဲ့ဆိုရင်ဒီကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကောင်းကောင်းဂရုမဆိုင်နိုင်ဘူးပေါ့နော်။ဆိုတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဘယ်လောက်များစိုးရိမ်စရာအခြေအနေမှရှိလဲပြောပြပေးပါ။
မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ကာကွယ်ဆေးစပြီးတော့ထိုးတဲ့ဟာ 0.5% out ပဲရှိသေးတယ်။စုစုပေါင်းလူဦးရေရဲ့ 3.5% ခန့်လုံး out မှာပဲရှိသေးတယ်ဆိုတဲ့ဟာကိုကျွန်မသိလိုက်တယ်။ဒါပေမဲ့နောက်ပိုင်းကျတဲ့အခါကျတော့တို့ဒီနိုင်ငံရေးအခြေအနေတွေကြောင့်အခြေအနေမျိုးမျိုးကြောင့်မလို့ဒီကာကွယ်ဆေးထိုးရတဲ့အစီအစဉ်တွေလည်းအဆင်မပြေဘူးဆိုတာဖြစ်လာတော့ဘလောက်ထိစိုးရိမ်ရလဲဆိုတော့ဒီကိုဗစ်ကိုစစ်နေတဲ့စနစ်တစ်ခုအဆင်မပြေတော့ဘူးဖြစ်သွားတဲ့ခါကျတော့ဘလောက်ရှိမယ်ဆိုတဲ့ဟာကိုပြောလို့မရဘူးဖြစ်နေတာပေါ့နော်အခုတော့ဆိုအခြေအနေ
နိုင်ငံရေးမတည်မငြိမ်နဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကျန်းမာရေးကိုလည်းဂျူးမဆိုင်နိုင်ဘူးဖြစ်နေတယ်ဆိုတော့ဒီအခြေမျိုးမှာမြန်မာနိုင်ငံကနေပြီးတော့ကြည်ပကိုသွားရလို့ပေါ့နော်ဟိုတရုတ်နိုင်ငံဘက်ကိုသွားတာတို့ထိုင်းဘက်ကိုသွားတာတို့အဲ့ဒီနေရာမှာ COVID-19 တွေ့တယ်ဆိုပြီးတော့ဒါကွာရန်တင်းတွေလောက်ကြတယ်ပေါ့နော်ဆိုတော့ဒါဆိုမြန်မာပြည်ရဲ့ရှိနေတယ်ဆိုတာကိုပြနေတာပေါ့နော်ဒါပေမဲ့ဘလောက်နှုံးနဲ့ဘလို့ပြန်မှန်းကြေချာမသိနိုင်ဘူးပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံရဲ့အင်္ဂလိပ်ရှင်းပေါ့နော်အိန္ဒိယနဲ့ထိုင်းမှာတော်တော်လေးကိုကူးစက်မှုမျိုးအရမ်းမြန်နေတယ်အဲ့အခုတော်တော်အတွက်မှာပေါ့နော်ဆိုတော့ပထမဦးဆုံးအိန္ဒိယကိုအရင်ဆပြောပြပါအိန္ဒိယမှာတကယ်တနည်းကိုလူပေါင်းသိမ်းနဲ့ချီပြီးတော့အကူးစက်ခံနေရတယ်ပေါ့နော်ဆိုတော့အိန္ဒိယနိုင်ငံမှာအခုတွေ့နေတဲ့ဒီကူးစက်မြန်ဗိုင်းရပ်စ်မျိုးတဲ့အခြေအနေလေးနဲ့ပြောပြပေးပ
ါဟုတ်ကဲ့ပါရှင်အိန္ဒိယကအခုနောက်ဆုံးဧပြီ26ရက် case အရေအတွက်အရာဆိုလို့ရှိရင်3သိန်းကျော်လောက်ဖြစ်နေတယ်ပေါ့နော်ဒီ January နောက်ပိုင်းမှာဆိုတော့လုံးဝကျသွားပြီးအချိန်ကြာမှာအခုဒီ April ဒီ delay လေးအတွင်းမှာလည်းအရင်တက်သွားတယ်ဆိုတဲ့ဟာဖြစ်တာသူတို့ဒီမှာတွေ့တဲ့ဒီ coronavirus အမျိုးအစားကလည်း US ဘက်မှာ California ဘက်မှာစပြီးတော့တွေ့ခဲ့တဲ့မျိုးစိတ်တစ်ခုနဲ့ဟို variant တစ်ခုနဲ့နောက်ပြီးတော့ Africa ဘက်မှာစပြီးတွေ့ခဲ့တဲ့ variant တစ်ခုနဲ့အဲ့နှစ်ခုပေါင်းပြီးတော့နှစ်မျိုးပေါင်းပြီးတော့ဒီ spike protein မှာ mutation နှစ်ခုဖြစ်နေတယ်ဆိုတော့သူတို့တွေ့ကျွန်တော်ပြောတာကကျွန်တော်အရင်တော့ဒီ 614G လို့ပါလို့ရှိခဲ့တယ်။ဒါရီအကုန်လုံးကသူ့ရဲ့ mutation ကဒီ virus ရဲ့အပေါ်က spike protein လေးတွေမှာဖြစ်နေတဲ့ဒီ mutation တွေမှာအခုနောက်ဆုံးတွေ့တဲ့ဟာမှာကြတော့သူက California ဘက်က mutation ပုံစံလေးပါတယ်။နောက် Africa ဘက်က mutation ပုံစံလေးပါတယ်။ California ဘက်ကသူလေ့လာထားတဲ့အရာကသူတို့ရဲ့ဒီ mutation ဖြစ်တဲ့ဟာကဟို20ရာခိုင်နှုန်းပို့ပြီးတော့ကူးနိုင်တယ်နော်ဒါကတို့လေ့လာရတယ်။နောက်အာဖရိကဘက်ကဖြစ်နေတဲ့မျိုးစိတ်ကပြောင်းနေတဲ့ variant ကကြတော့သူကဆေးရည်ဒဏ်ပေါ့နော်။ဆေးရည်ဒဏ်ဆိုဒီ Moderna တို့ Pfizer တို့ဒီ Johnson & Johnson တို့ရဲ့ဆေးရည်အနိသင်တို့ကဒဏ်ခံနိုင်တယ်။အဲဒီဟာကအခုပေါင်းပြီးတော့ဒီအိန္ဒိယကအခုအသစ်ထွက်လာတဲ့မျိုးဆက်ပေါ့နော်။ California ဟာလည်းရှိတယ်အာဖရိကဟာလည်းရှိရဆိုဟို20ရာခိုင်နှုန်းလဲပို့ပြီးတော့ကူးနိုင်တယ်။ဆေးရည်ဒဏ်လည်းခံနိုင်တယ်။ဆိုတဲ့ခါကျတော့ဒီလိုမျိုးစိတ်မျိုးကဘလောက်များလူပို့ပြီးတော့သိနိုင်မလဲဘလောက်လူပို့ပြီးတော့ဟိုအထက်သင်ရှိနေဆိုတဲ့ဟာကိုပြောရခက်တယ်ပေါ့နော်အခုလောလောဆယ်ပြလာထားတဲ့ဟာမှာတော့ covaxin နဲ့အခြေအနေနည်းနည်းသိတာနိုင်တယ်ဆိုပြီးတော့သူတို့ပြောတယ်ဒါပေမဲ့အဲ့ဒီဟာကလည်းဒါကနဦးလေ့လာချက်တွေပဲဖြစ်တဲ့အတွက်ကြောင့်သူတို့ဖတ်ပြီးတော့လေ့လာအောင်လည်းအတိအကျပြောလို့မရသေးဘူးပေါ့
အခုမြန်မာနိုင်ငံကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလူတွေအတွက်ကိုဗားရီများအိန္ဒိယနဲ့ပတ်သက်ပြီးတော့ဗောနော်ဗားရီများသတိထားဖို့တဲ့အ
ဓိကကတော့လူစုလူဝေးကိုရှောင်ရမှာဗောနော်ဖြစ်နိုင်ရင်လူစုလူဝေးကိုအတန်းနိုင်ဆုံးရှောင်ဖို့အိန္ဒိယဘက်သွားတဲ့လူတွေဆိုလို့ရှိရင်လည်းကိုယ်နဲ့သိတဲ့လူတွေပဲနေပြီးတော့အဲ့လိုဟိုကြံတဲ့လူအုပ်စုတွေဗားရီဘက်ကိုသွားရမယ်ဆိုလို့ရှိရင်အတန်းနိုင်ဆုံးကိုဒီယောဂါဖြစ်နေတယ်ဆိုတဲ့ဟာကိုစိတ်ထဲမှာအမြဲတမ်းသတိနဲ့ထားပြီးတော့နေရမယ်လို့တော့ပြောချင်ပါတယ်ရှင်ဟုတ် ထိုင်းဘက်မှာလည်းပေါ့နော်ဒါဘန်ကောက်မြို့ပေါ်မှာတော့မှာဒီထောင်ကနန်းနေဖြစ်လာတယ်တနေ့တနေ့ကူးတယ်နှောင်းကထိုင်းဘက်မှာဗာမျိုးစားတွေအများတွေ့ပါတယ်ဟုတ်ထိုင်းဘက်မှာကျတော့သူရဲ့တွေ့တဲ့ဟာကထိုင်းဘက်ကသူဒီပရဖနယ်နေတော့ကတော့ဆုံးတွေ့လိုက်တဲ့ဟာပေါ့နော်သူကယူကေဘက်ကနေပြီးတော့လာတဲ့မျိုးစိတ်တဲ့ပေါ့သူတို့တွေ့တယ်ပေါ့ယူကေဘက်မှာလာတယ်ဆိုတဲ့အခါကျတော့အခုကောင် ဒီဟာကိုပဲသူတို့အက်စထရာဇနီကာကိုပဲသူတို့အဓိကထားပြီးတော့သုံးမယ်တခြားသုံးတဲ့ဟာတွေကတော့မော်ဒါနာနဲ့သူတို့ထုတ်ဖို့ပြောထားတာရှိတယ်တရုတ်ပြည်ဘက်ကဒီဆိုင်နိုဗက်နဲ့ရုရှားဘက်စပတ်နစ်နဲ့သူတို့ထိုးမယ်ဆိုပြီးတော့သူတို့ပြောထားတာရှိတယ်ဒါပေမဲ့သူတို့ရဲ့အဓိကမိန်းဖိုကပ်ကတော့အက်စထရာဇနီကာပဲသူတို့အဓိကထားပြီးထိုးပြီးသွားမယ်လို့ပြောပါတယ်ရှင့်ဟုတ်။
ဒီမနက်ကမှအခုကာကွယ်ဆေးလည်းမထိုးနိုင်ဘူးပေါ့။စံကားပြရရလည်းရှိနေသေးပဲပေါ့နော်။ကျမရဲ့ဆောင်ရှောက်မှုကလည်းမရှိဘူး။ဆိုတော့ဒီလိုအခြေအနေမျိုးမှာဘာတွေလောက်တန်လဲပြောပြပေးပါဦး။ကိုဗစ်-19ရဲ့ပတ်သက်ပြီးတော့တက်နိုင်နေဆိုလို့ရှိရင်တော့ဟိုအိမ်ထဲမှာပဲနေကြပေါ့နော်။တကယ်လို့ပြုံသွားမယ်ဆိုတဲ့အခါကျလို့ရှိရင်လည်းအကာအကွယ်လေးတွေသေးချာအုပ်သွားမယ်ဆိုလို့ရှိရင်လည်းတက်
ဒီရတာခက်နေတယ်ဆိုတဲ့ခါကျတော့လေဟိုတကယ်လို့ယောဂပြင်းထန်လာတယ်ဆိုလို့ရှိရင်ဘယ်စိတ်အောင်မှာသွားအောင်မှာလဲပါလဲအဲ့လိုမျိုးတွေပါထပ်ပြီးတော့ complication တွေထပ်ပြီးဖြစ်လာမှာလို့လဲဆိုရင်အဲ့အတွက်ကြောင့်မလို့နည်းနည်းတော့သွားရလာတဲ့ခါကျရင်3-4ထားပေးဖို့တော့ကျွန်တော်ပြောချင်ပါတယ်ရှင်။နောက်ကျင်းစာဝင်းပြေပြောကြားခြင်းလည်းပဲဒီသတင်းပတ်သက်တိတ်ပံနဲ့ညှိနှိုင်းကဏ္ဍကိုဒီမှာပ
Yago Nasin Kayaraba, Akuro Nanganagadri, Chinjugu, Tokimuta Gabe, Topia Pibongamia.
Nemananga sit at Anna Tango, Nanganagani, Yinin Yunu, Matumpian Tetu, Nangandri, Champemuri, Bo Sulan, Italo, Leshi Jensaini, Achini Sugani, Malunia Nambe, Shimadu Namaso, Nita, Pilla Nirelo, Gulatamaga, Dream Mucho Yet. မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘတ်နာကတတိပေးလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုဥပဒေမဲ့ဖမ်းဆီးမှုနှိမ့်ဆက်ညှဉ်းပန်းမှုတွေကြားကပဲမြန်မာနိုင်ငံတလွှားကဒီမိုကရေစီရေးတောင်းဆိုမှုတွေနှိမ့်ဆက်ရက်ဆက်တွေ့နေရကြောင်းနဲ့အထွေထွေအုပ်ချုပ်ရေးပိုင်းနဲ့ပြည်ကွယ်မဲ့အန္တရာယ်နဲ့ရင်ဆ ပါတယ်မြန်မာနိုင်ငံမှာ COVID-19 ကာယောဂါဒဏ်ခံနေရချိန်မှာစစ်တပ်အာဏာသိမ်းတဲ့ဒဏ်ကိုပါထပ်ပြီးခံရတဲ့အတွက်ဆင်းရဲနှွမ်းပါမှုနှစ်ဆတိုးလာနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထုတ်ပြန်တဲ့အစီရင်ခံစာချက်မှာဖော်ပြထားကြောင်းကုလသွင်းမှုချုပ်ရုံးဒုတိယပြောခွင့်ရဆာရန်ဟက်ကတောက်ကြံနေတဲ့သတင်းစာရှင်းပွဲမှာပြောပါတယ်နောက်ထပ်လူပေါင်း12တန်းလောက်ဆင်းရဲရင်းနဲ့ရောက်အောင်တွန်းပို့နေတယ်လို့ဖြစ်နေတာကြောင့်မြန်မာလူရေထောက်ဝနီးပါးဖြစ်တဲ့လူပေါင်း25တန်းလောက်ဟာ2022အစောပိုင်းကာလလောက်ဆိုရင်ဆင်းရဲမွဲတေမှုတတ်မှတ်ချက်တဲ့နှိမ့်ကြတဲ့အနေအထားကိုရောက်သွားနိုင်တယ်လို့အစိုးရခန်းစားကဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဒေသအတော်များများမှာလုံခြုံမှုမရှိတဲ့အပြင်လက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့အတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်း၊ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကုလသမဂ္ဂရဲ့လုပ်ငန်းတွေအဟန့်တားဖြစ်စေကြောင်းပြောပါတယ်။လမ်းတွေပိတ်နေတဲ့အပြင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတနေရာကတနေရာသွားလာမှုကန့်သတ်ထားတာတွေကြောင့်ကုလသမဂ္ဂလုပ်ငန်းလုံဆောင်ဖို့ပိုပြီးခက်ခဲလာစေတယ်လို့လည်းကုလသမဂ္ဂယုံကပြောပါတယ်။
ဒီကနေ့မနက်အစီအစဉ်ထုတ်လို့ယူမှာတော့ကိုညံဝင်းအောင်ဖြစ်ပြီးတော့တမန်ဆိုင်ရာအင်ဂျင်နီယာကတော့တိုနီဖူလော့ဖြစ်ပါတယ်။ VOA News.com International Summit မှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ပြည်နယ်တွေမှာလဲဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များရဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းတဲ့နေ့ဖြစ်ကြပါစေ။ VOA ကိုအကြံပေးစာတွေနဲ့အတူသောတာရှင်နေနားဆင်လို့တဲ့တေးသချင်းတွေကိုအီးမေးလ်နဲ့လဲဆက်သွယ်ပေးပို့လို့ကြပါတယ်။ VOA အီးမေးလ်လိပ်စာကတော့bamis@voanews.com ဖြစ်ပါတယ်။VOA ကိုတိုက်ရိုက်ဖုန်းနဲ့ဆက်သွယ်ဖို့တဲ့ဖုန်းန
This program has come to you from the